โอเคทีนี้ก็ชื่อผู้สมาชิกโดยตําประมุขดร.เรมอนด์ติ๋วครับสรุปที่สยามนาเป็นฉันดาปยาวยฤทธิ์อสัญชาติคุยมูลในจังพอเนาะคลีนเงินสิทธิ์ทายาจังပြောแก่ในญามาပြီးရတဲ့တစ်ပတ်တုန်းကတော့ကြာရည်လက်ရှိအရွယ်လိုက်ဖြစ်တဲ့လက္ခဏာတွေကိုအဓိကပြောခဲ့ပါတယ်ဒီတစ်ခါတော့ကြာရည်နောက်ပိုင်းဒီကြီးလာတဲ့အချိန်ဖြစ်စေနိုင်တဲ့စိတ်ရောဂါတွေနဲ့ဒါတွေကိုဒီကာကွယ်ပြုစုကုသပေးနိုင်တာတွေကိုအဓိကပြောမှာမို့ဘာအဓိကစရှင်းပြခြင်းလဲဆရာ
ကလေးလေးပေါ်တက်ရောက်တဲ့ဟာကြတော့ကျွန်တော်လူကြီးတွေနည်းနည်းကြွားတာကိုပြောပြခြင်းပါတယ်ကလေးငယ်လေးမှာ developmental stage ဆိုတာရှိပါတယ်တို့ကြီးထွားဖွံ့ဖြိုးဖို့တဲ့ကိုပထမအဆင့်ဒုတိယအဆင့်တတိယအဆင့်အရွယ်ရောက်ပြီပေါ့လေအဲ့တော့အဲ့ဒီမှာပထမချက်ကြီးတယ်လို့ဒီပတ်သက်မှုကြောင့်ခံစားရတဲ့စိတ်ဓာတ်တွေက PTSD ပါတယ်။အဲ့ဒီဟာကတပိုင်းပေါ့လေ။နောက်တစ်ပိုင်းက attachment လို့ခေါ်ပါတယ်။မိဘနဲ့ကလေးရဲ့ခြေဝယ်မှုမိဘရဲ့အုတ်ထိပ်မှုအောက်မှာကလေးရဲ့ကြီးထွားဖွံ့ဖြိုးလာမှုအဲ့ဒါတွေကပြတ်တွန်းသွားတဲ့ခါမှာသူရဲ့ရေရှည်မှာဒီလူလေးကလေးကြီးလာတဲ့ခါမှာဘယ်လိုထိအောင်လဲဆိုတော့အဲ့ဒါလည်းတွေ့ပြခြင်းပါလေ
။ဟုတ်ကဲ့ဆရာ။အဲ့တော့ဒီ attachment တွေ့တာမှုပေါ့နော်။မိဘတွေရဲ့ဒီနေထွေတဲ့မေတ္တာနဲ့ဆောင်ရှားပေးမှုအပေါ်မှာစရှင်းပြပေးပါလားဆရာ
။ attachment ဆိုတာကကလေးငယ်ကနေပြီးကြီးတဲ့အချိန်အမေလို့ဆိုပြီးတော့အမေဆရာနေပြီးတော့မိခိုးပြီးတော့ကြီးထွားတဲ့အချိန်ကစပြီးတော့လမ်းလျှောက်တဲ့အရွယ်ရယ်နော်။အပြင်ဖက်သွားလို့ဆိုရင်ချော်လဲမယ်အမေကလိုက်ပြီးဆောင်ရှားမယ်။အဲ့ဒီအရွယ်ဒီမှာမိခင်နဲ့ကလေးနဲ့အခုဆိုမိခင်ရဲ့တွေ့တာမှုattachment ကအင်မတန်ရေးကြည့်ပါလေအဲ့ဒီအချိန်မှာအဲ့ဖြစ်တဲ့ attachment ကပြိုကွဲသွားပြီဆိုလို့ရှိရင်ဥပမာဒီလိုကလေးအငယ်လေးတွေကသူတမတ်ပြစ်တာကြီးရတယ်ပြီးပါရဲ့ပူဆွေးတွေလည်းထွက်ပြေးတွေလည်းအချို့လည်းပေးပါလေအဲ့မှာသူ့ရဲ့ attachment ကမိခင်နဲ့ဖြစ်တဲ့ secure attachment ဆိုတာပြတ်တုံးသွားနေပါလေအဲ့ဒါဆိုအဲ့ကလေးကချိန်ရတဲ့ခါမှာ anxiety ယောဂဆိုရင်ဆိုတဲ့ဥပါဒိဖြစ်သွားတယ်ကြောက်ကြတယ် phobia ဆိုတဲ့ယောဂတွေဖြစ်တာတဲ့ depression ဆိုတဲ့စိတ်ဓာတ်ကျတဲ့ယောဂတွေဖြစ်တယ်ဘာကြောင့်လဲဆိုတော့ तू အဲ့ attachment ပြုတ်တော့တဲ့ကြောင် तू ရဲ့ self esteem ဆိုရယ်မိမိကိုယုံကြည်မှုမိမိကိုစိတ်ချမှုကပြတ်ကျုံသွားပါလေ self esteem ကနည်းသွားတဲ့ခါကျတော့ तू လွယ်လွယ်ကူကူ vulnerable to other people ပေါ့လေအချို့ကလေးတွေဆိုလို့ရှိရင် mainly ဒီ solution အဲ့ပါ तू vulnerable to abuse ပေါ့လေ तू ကဘယ်လိုဟာကို तू ကဘယ်ထိပေးရမလဲဆိုတော့ခံစားချက်နည်းသွားတဲ့ခါကျတော့တခြားလူတွေက तू ကိုမတရားပြုခြင်းလို့ဆိုရင် तू ကသွားကောင်းလို့ဖြစ်နိုင်တဲ့အနေအထားတွေရှိရတယ်ဒါကြောင့်မလို့ကျွန်တော် therapy ပါဒီကလေးတွေဆက်တက်တင်တက်လာလို့ပြရပါမယ်သူတို့ရဲ့ဂျုံရှိမှုကိုယ့်အောင်ဂျုံရှိမှုစီတာကိုတိောက်ပြရပါမယ
်ဟုတ်ကဲ့ဆရာဒီနေရာမှာကလေးတွေမှာသူတို့ကြကြပါတော့လူကြီးတွေနဲ့မတူသတိပြုနိုင်ကြရောရှိသေးလား
နောက်တစ်ခါကျတော့ခုနပြောတဲ့အဲ့ဒီဘလို့စစ်အာနာစင်တွေကရုပ်မှားစွာနဲ့တပ်ဖြတ်ချိုးခွင်းတဲ့အတွက်ကြောင့်မိဘနဲ့ကလေးရဲ့ attachment ကပြင်းပြင်းထန်ထန်ကြီးကျိုးခွင်းတော့အချိန်မှာကလေးရဲ့ personality development လို့ခေါ်ပါတယ်နောက်ကြီးလာတဲ့ခါမှာဘလို့လူမျိုးဖြစ်မယ်ပေါ့အဲ့တော့ secure attachment ရှိတဲ့ကလေးတွေကြတော့ကြီးလာတဲ့ခါကျတော့တို့ခိုင်မာပြီးတော့ stable ဖြစ်တဲ့လူတွေဖြစ်တာပေါ့လေတော့အခုလုံးမသိပြီးတော့စိတ်လုံးချပဲနေတဲ့ကောင်းလေးစဉ်းပြီးတော့လောက်ကကြီးစားတော့တဲ့လူမျိုးဖြစ်ပေါ့လေအဲ့ဒီ attachment မှာကြိုကွဲသွားတဲ့ကလေးတွေကကြီးလာတဲ့ခါမှာ personality problem ဖြစ်လာတယ် unstable ဖြစ်လာမယ် mood တွေအခါအပြောင်းလဲဖြစ်မယ်အဲ့လိုဆိုရင်အဲ့ဒီလူတွေကလူအတိုင်းဝဲမှာ productivity ခေါ်တာပေါ့လေကောင်းတဲ့ဟာ mechanism ပြီးတော့ပန့်ပိုးပေးတဲ့အနေအထားမှာကျော်နေသွားတဲ့ခါမှာသူတို့ရောက်မှကျွန်တော်တို့စိတ်ထဲမှာမြင်ရတာပေါ့လေဒီ Jesus ရုပ်ပါဆိုတာလေသူတို့ပတ်သက်နေမှုပါကလေးတွေပါဝင်တဲ့ဥစ္စာကအင်မတန်ဆိုးရွားပါတယ်။ဒါရဲ့ psychological impact ကတော့အခုရှိပါဖြစ်တဲ့ခုနပြောတဲ့အဆင့်30နဲ့ဖြစ်တဲ့အချိန်ရဲ့နော် trauma ရတာရဲ့အပြင်ကိုရင်းရှိမှဒီကလေးတွေရဲ့ကြီးထွားဖွံ့ဖြိုးမှု personality development ပါပါ။အများကြီးထိခဲ့ပါတယ်။ဒါကြောင့်မို့ကျွန်တော်အယုတ်ကူပြတ်နေတဲ့လူငယ်လူရွယ်လေးတွေကရှင်းနေပါအများကြီးစိတ်ကူစားရှိပါတယ်ဆိုတော့တို့ United Nations ကလည်းစစ်ပွဲဖြစ်လို့ရှိတာ Conference for to the Rights of the Children နော်ကလေးတွေကိုအထူးသဖြင့်လူကြီးရဲ့ကလေးတွေကိုမပါဝင်စီပါနဲ့ဆောင်ရှားပါလို့အပြီးပေးတာရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဘယ်လိုမျိုးဒီကလေးတွေကိုပံ့ပိုးကူညီပေးနိုင်တဲ့အနေအထားမျိုးရှိလဲဆရာ
ဒါတွေကိုပြန်ပြီးထိသိမ့်မယ်ဆိုလို့ရှိရင်အင်မတန်ဟုတ်လေပြည်ပြည်ချက်ချင်းစစ်ဆောင်တစ်ခုထားပြီးတော့နောက်တစ်ချိန်မှာ rehabilitation ပေါ့လေမိဘရောကလေးရောပြန်ပြီးထူထောင်ရဲ့အစ်စ်ရောက်တဲ့ခါကျလို့ရှိရင်ကျွန်တော်တိုင်းပြည်မှာပါဒီတော့အခြေအနေကောင်းလာလို့ရှိရင်တော့ service တွေပေးပြီးတော့အဲ့ကလေးတွေကိုကျွန်တော်ညှိတာဆိုတာနဲ့ကြည့်ကြည့်ပြီးတို့ထောင်ပြီးဖို့ရိစပ်ပြီးတော့အများကြီးတို့ပါလိမ့်
မယ်။ဟုတ်ကဲ့ဆရာဒီစိတ်ပိုင်းဆိုင်ရာကျွမ်းကျင်လူတွေအနေနဲ့ရောဒီကလေးတွေအခုလိုဖြစ်လာပြီဆိုရင်ဘယ်လိုမျိုးကိုယ်ညီပံ့ပိုးပေးနိုင်လဲဆရာ
။လူကြီးကတော့ counseling ပေါ့နော်။ကလေးတွေမှလည်းလေးတွေနဲ့ပတ်သက်တဲ့ counseling ကပတ်သက်ရှိပါတယ်။အဲ့ဒါတို့ကဥပမာတို့ကျောင်းမှာလေတို့ကျောင်းပြတ်တက်ပြီဆိုလို့ရှိရင်ကျောင်းမှာလည်း special program လုပ်ပေးရပါလိမ့်မယ်။တို့စိတ်တရားရရှိတဲ့ကလေးတွေကို special လုပ်ပြီးတော့ကျောင်းဆရာမတွေကျောင်းဆရာတွေကအလုံးအားဖြင့်ပြီးတော့ဝိုင်းပြီးတော့ပေါ့လေသူတို့တဲ့ special care ပြီးတဲ့သဘောမျိုးပေါ့တက်ကြတော့စဉ်းစားဖို့ပြုစုပေးဖို့အဓိကကတော့သူတို့က emotionality စိတ်ခံစားမှုမှာ တို့ရဲ့စိတ်ခံစားမှုကိုတို့ဘယ်လိုခံတွေ့ရမလဲဆိုတော့ကိုညမှာတက်တွန်းသွားတာဖြစ်ပါတယ်ဒါကြောင့်မလို့တို့ကိုအဲ့ emotional stability ရအောင်တို့စိတ်ကခံစားမှုတည်တည်ငြိမ်ဖြစ်အောင်ဘာလို့လဲဆိုလို့ရှိရင်တည်ငြိမ်တဲ့အတိုင်းဝန်လိုပါတယ်တည်ငြိမ်တဲ့ structure လိုပါတယ
်ဟုတ်ကဲ့ဆရာတော့မိဘတွေအနေနဲ့ရောဒီညမှာဘာတွေပံ့ပိုးပေးနိုင်မလဲဆရာ
မိဘတွေကအဲ့ကမိသားစုတွေကကိုယ့်အနေကိုတော့စိတ်ကူးစေမှာကလေးရှိမှာတော့ကလေးနဲ့တူဆိုလို့ရှိရင်တော့ကလေးကိုတက်တန်တော့ကလေးရဲ့ဘဝမှာတည်ငြိမ်မှုရှိအောင်လုပ်ပေးဖို့လိုပါတယ်ကျောင်းလူပါလေအဲ့လိုလုပ်ပြထားလို့လိုပါတယ်အပြစ်ပါလေပဲနော်ကလေးကိုသူ့စီတိုးတော်တဲ့နေရာတွေမှာအဲ့ဒါလိုပါတယ်အဲ့တော့ကလေးတွေကိုချော့ချာပေးထားမယ်သူ့အလုပ်လေးကပေးထားမယ်နော်ပါတခုခုအတိအကျရှိတဲ့အလုပ်လုပ်ပြီးတော့ကလေးလေးထားမယ်တခါသူ့ပုံဆွဲတဲ့ဒီနဲ့ကလေးကံပြီးပေါ့လေကစားတာကိုသူ့ကစားခွင့်ပေးထားပြီးတော့အဲ့ကစားတဲ့နေရာမှာပဲကုတ်ပေးပြီးတော့မှလေသူကဒီလိုလုပ်နေတယ်ဆိုလို့ရှိရင်ဒီကလေးကနော်ပိုင်နေတယ်ဆိုလို့ရှိရင်ဒါတွေပဲသူကစဉ်းစားနေတယ်ဆိုလို့ရှိရင်ဒီကလေးကစိတ်ကြကြရင်ရောကဖြစ်ချင်တယ်ဖြစ်တယ်အဲ့ဒါလေးကိုဂယုဆိုင်ထားပြီးတော့မှလိုအပ်တဲ့ဌာနနဲ့ဆက်သွယ်ပြီးဖို့လိုပါတယ်ဒါကတော့ဒီရှင်မှာတော့အညာအိတ်ဥစ္စာလိုတာပေါ့လေဒီကလေးတွေကိုအယုတ်တွန်းအောင်ရိုက်ထုတ်လိုက်တယ်လို့ကျွန်တော်ခံစားရတယ်။နောက်တစ်ချက်မှာတိုင်းပြည်ကိုကူညီပြီးတိစောက်ပေးနိုင်တဲ့လူကြုံတွေလူကောင်းတွေဖြစ်ရမယ့်အနေအထားမှာဆိုအစီစီတိတ်ခုတ်လိုက်တဲ့သဘောမျိုးပေါ့လေအဲ့ဒါကကျွန်တော်တို့တိုင်းပြည်ကအင်မတန်ဆုံးရှုံးမှုရှိပါတယ်ဒီဥစ္စာမျိုးမဖြစ်အောင်ဆိုလို့ရှိရင်လည်းဒီ system ကြီးကပျက်စီးရတော့တာဖြစ်ရတာဟုတ်အာနာရှင်စနစ်အဲမိမိအကျိုးစီးပွားတွေပဲတော့တိုက်တရားသူတွေသိသိလေးကြည့်ကြည့်ပြီးဆိုပြီးတော့တုတ်တယ်နဲ့စနစ်အဲ့တော့ကျွန်တော်တို့တက်နိုင်တော့ပြည်သူပြည်သားတွေဝိုင်းဝန်းပန့်ပိုးပြီးတော့တုံးလာကြောက်ကြအောင်တုံးမှသာလေအခုဒီဖြစ်တဲ့ဆိုးကျိုးတွေကနေပြီးတော့ပြန်နေပြီးတော့နလန်ထူလာနေတယ်ဖြစ်လို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်